မကြာခင်မှာ2013ခုနှစ်ကုန်ဆုံးတော့မှာဖြစ်ပါတယ်။ရပိုင်းအတွင်းမှာရောက်လာတော့မဲ့2014ခုနှစ်မှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာအဓိကလွှမ်းမိုးမဲ့ကိစ္စကတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စဖြစ်လိမ့်မယ်လို့ဝါရဲ့နိုင်ငံရေးသမားတဦးကသုံးသပ်ပါတယ်။ဒါ့အပြင်2014ခုနှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအခြေအနေဟာတိတိတသာတိုးတက်ပြောင်းလဲလာမဲ့ပုံမရှိဘူးလို့ပညာရှင်တွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့မနနာချန်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအခုချိန်မှာလမ်းဆုံလမ်းကွာမှသာရှိနေသေးပြီး2013ခုနှစ်အတွင်းဖြစ်ခဲ့တဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနဲ့လာမယ့်2014ခုနှစ်ကြိုင်ဖြစ်လာနိုင်တဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေဟာတိတ်ပြီးတော့ကွာခြားမဲ့အနေအထားမျိုးမရှိဘူးလို့ဝါရင်သတင်းစာဆရာကြီးတူဦးလည်းပြေနိုင်ငံရေးလောကမှာထင်ကြရပုံကိုတူဦးလည်းဖြစ်တဲ့ဦးဝင်းတင်ကသုံးသပ်လိုက်ပါတယ်။ဒါကြောင့်လဲလာမယ့်2014ခုနှစ်မှာဒီတိုင်းရင်းသားတွေနဲ့မပြည့်ပြတ်သေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကအဓိကလွှမ်းမိုးနေရာယူထားနိုင်တယ်လို့ဦးဝင်းတင်ကသုံးသပ်ပါတယ်
။လာမယ့်2014ခုနှစ်မှာဒီလိုချက်လို့မှတိုင်းရင်းသားတွေရဲ့လက်လုံးတွေရဲ့အဓိကရရှိငြိမ်းချမ်းရေးဥစ္စာပါမယ်။ဒါဆိုရင်ဥပဒေပြည့်စရာပါမယ်။ဒါကကျောင်းဥပဒေမှာဒီလိုကြီးကြီးရရဲ့ဒီလိုကြီးငါရဲ့ဒီလိုပြည့်စုံတဲ့လူ့ခေတ်ကြီးပုံစံပေါ်ရင်းဆိုတဲ့အမှုအဲ့ဒါတွေမှာလည်းအကုန်လုံးကျွန်တော်ထင်တယ်ဖြစ်ပြီးတော့ဖြစ်လာမယ်လို့ပြောလို့အဲ့တခုလည်းရှိတယ်ဒီရဲ့အထင်အဥစ္စာဆရာကိုအကြောင်းပြုပြီးတော့ဒီငွေကြီးကိုဟာဖြစ်မှနေနေဆိုတော့အမျိုးပေါ်ဗျာကျွန်တော်အဆုံးမြင်တာတော့ပုံဘူးငွေကြီးကြီးဒီဝိုက်ကြီးဒီဘာရရတော့ကျွန်တော်တကယ်သိပြီးတော့ကျွန်တော်တို့တက်မှာကိုမပေါ်ဘူးလို့ထင်တယ
်အလားတူနိုင်ငံရေးလိုပဲမြမစီးပွားရေးအခြေအနေဟာလည်း2014ခုနှစ်မှာပုံမှန်အတိုင်းဆက်ရှိနေမှာဖြစ်ပြီးလူတဦးချင်းရဲ့ဝင်ငွေမြင့်တက်မလာတာနဲ့တချို့ပြည်တွင်းစီးပွားရေးလုပ်ငန်းငယ်လေးတွေအတွက်တော့အလားအလာမကောင်းနိုင်ဘူးလို့စီးပွားရေးပညာရှင်တဦးဖြစ်တဲ့မြန်မာနိုင်ငံစံလုပ်ငန်းရှင်များအသင်းတွဲဘက်အတွင်းရေးမှူးဒေါက်တာဆုထွန်းကသုံးသပ်ပါတယ
်။ဒီ2014အနေနဲ့ကျွန်တော်တို့စဉ်းစားတိုးလမ်းမယ်ဆိုရင်တော့တချို့လုပ်ငန်းတွေတော့ကောင်းလာနိုင်တာမဟုတ်ဘူး။ဥပမာဆိုတော့ကျွန်တော်တို့ဟိုတယ်နဲ့ပြီးသွားလုပ်ငန်းတွေပေါ့နော်။နောက်တစ်ခုကကျွန်တော်ကအာဆီယံဥက္ကဋ္ဌဖြစ်လာပြီ။နောက်အာဆီယံအစည်းအဝေးသုံးပါကျော်ကျင်းပမယ်ပေါ့နော်။အဲ့ဒီပြင်နိုင်ကျောင်းလုံးမှန်းဒီတာတက်လာတဲ့ပိုင်းရှိတော့ဒီခေတ်ကျောင်းလုံးမှန်းနဲ့ဆက်ဆက်တဲ့ပိုင်းတော့2014မှာတော့ကျင်းနေကောင်းမှန်းနေတာရှိပါတယ်။သို့တော်လည်းပဲကျန်တဲ့ပိုင်းတွေကိုအသေးစားလေးနဲ့လုပ်ငန်းတွေအတွက်ကတော့လာတာကိုကျွန်တော်မကောင်းနိုင်ဘူးနော်။လာလို့မကောင်းနိုင်လို့ဆိုရင်ဉာဏ်ရရင်းနှီးမနေဘူးကိုမြင်ကြီးဝင်လာတာရှိတယ်ပါလေ။နိုင်ငံတော်ဆိုရတဲ့မမူအားနဲ့နေပိုင်းရှိတာပါနော်။ဒီဒိုးချင်းဝင်ဝင်ငွေကနေပတ်သက်ပြီးတော့ကျွန်တော်တို့ကတက်လာတာမရှိတဲ့အတွက်ကြောင့်မလို့ပတ်ချင်းစင်ပါပါတော့အများကြီးမတက်လာဘူးမတက်လာလို့ကြောင်းမလို့တော့တခြားလုပ်ငန်းအများစုဖြစ်တဲ့စားတော့တိုင်းလုပ်ငန်းတော့တခြားကုမ္ပဏီရောင်းချလုပ်ငန်းတွေကတော့အများကြီးတက်လာလို့မမြင်ပါဘူးအဲကျွန်တော်တို့ကတော့ဒီလက်ရှိနေတိုင်းဆက်သွားရင်တော့လေ2013နဲ့2014အများကြီးကွာမယ်လို့တော့မမြင်ပါဘူ
းဒါအပြင်မြန်မာနိုင်ငံရဲ့နက္ခတဗေဒပညာလောကမှာဆရာတစုဖြစ်တဲ့ဆရာစန်းစာနီဘိုကလည်း2014မြန်မာနိုင်ငံရဲ့အကန့်ကြမ္မာကိုအခုလိုဟောကြားခဲ့ပါတယ
်2014ရဲ့မှာမြန်မာနိုင်ငံရဲ့ကံကြမ္မာဟာကောင်းသောအပြောင်းလဲနဲ့ထူးခြားတဲ့တိုးတက်မှုတွေကိုဖြစ်ဖို့ရှိတယ်။အညံ့သုံးနေရာမှာတော့ရှိတယ်။2014 February 2nd နဲ့ March 20ရက်မှာတကယ်အကြောင်းအရာကဒီနိုင်ငံရေးအတွင်ပဋိပက္ခလွတ်တော်အတွင်မှာဆောင်ရွက်မဲ့ကိစ္စတွေပေါ်မှာအစိုးရကငြင်းပယ်မှုပြုတဲ့အတွက်လူထုအတွက်ဆုံးရှုံးမှုတစ်ခုပေါ့။နောက်ဒီအစိုးရကိုယ်တိုင်လည်းသူတို့ငွေကြေးနဲ့ပတ်သက်တဲ့ဗန္ဒာရေးနဲ့ပတ်သက်တဲ့သုံးဆွဲမှုအပေါ်သူတို့ဖြေရှင်းရနေပြီ။နောက် June 20နဲ့ July 20ကျမ်းမှာတရှိမဲ့အကြောင်းအရာကလူတို့ရဲ့တစ်ဖက်ဆုံးရောက်ပဋိပက္ခကိုဖြေရှင်းရမယ်။တတိယကာလ November ဝင်းကျင်ကတော့နိုင်ငံရေးနဲ့ပတ်သက်တဲ့လမ်းကြောင်းအဖြစ်ပေါ်မှာဆက်လက်သွားဖို့အတွက်ဒီတွင်းမှာနိုင်ငံရေးနဲ့ပတ်သက်တဲ့ဖြေရှင်းမှုအဲ့ဒါကတော့အစိုးရအနေနဲ့သူတို့ရဲ့အောက်ချုပ်မှုရန်တရားနဲ့ပြည်သူတို့ရဲ့အနေသားတို့ရဲ့ရှင်ပြိုင်မှုလေးရှိပြီးတော့သူတို့ရဲ့လုပ်ပိုင်ခွင့်အချို့ကိုရှော့ပေးရမယ်အနေသားရှိတယ်။တိုင်းပြည်ရဲ့ဒီလုပ်ငန်းပိုင်းစီးပွားရေးရာပိုင်းမှာတော့ဖွံ့ဖြိုးစရာအကြောင်းသိအကြီးစားမမြင်ဘူး။ပမာပြည့်စတာရအလုံသမားလူတန်းစားရဲ့အနေသားကတော့သုံးဆွဲနိုင်စွမ်းနဲ့သူတို့လုပ်ပိုင်ခွင့်ရပိုင်ခွင့်တွေမြားလာမယ်။လုပ်ငန်းရှင်တွေအတွက်ကတော့Human resources HR problems see through to take it and say am. Now ပြီးတော့လုပ်ငန်းရှင်ကြီးစားတွေနိုင်ငံတကာဆင့်နဲ့လုပ်တဲ့သူတွေကတော့ပုံမှန်နေသားပဲဖြစ်တယ်သူတို့ထင်ထားသလောက်ဒီမဖြစ်နိုင်ဘူ
းဘလို့ပဲဖြစ်ဖြစ်2014ခုနှစ်ကိုခြုံကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အနေအထားဟာအရင်လိုမျိုးနောက်ပြန်ဆုံးမဲ့ အာဏာသိမ်းမဲ့အခြေအနေမရှိဘူးလို့ဝါရင်နိုင်ငံရေးသမားဦးဝင်းတင်နဲ့နက္ခတ္တဗေဒပညာရှင်ဆရာဆန်စာနီဘိုတို့ကတုံ့သက်ပြောဆိုခဲ့ကြပါရဲ့ရှင်။